အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်မာမှုတွေမြင့်တက်လာနေတဲ့အချိန်မှာကျဆင်းလာတဲ့ကမ္ဘာစီးပွားရေးအခြေအနေကိုတုံ့ပြန်ဖို့အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌကဘဏ်အတိုးနှုန်းလျှော့ချခဲ့သလိုအမေရိကန်ကတရုတ်ကိုငွေချေးကစားတဲ့နိုင်ငံစီးရင်တဲ့တရုတ်ဝင်ထည့်သွင်းလိုက်ပါတယ်အာရှသုံးနိုင်ငံကဗဟိုဘဏ်တွေကလည်းအတွန်းနှုံးတွေမနေ့ကရုတ်တရက်လျှော့ချပေးခဲ့ပါတယ်။အမေရိကန်တရုတ်ကုန်သွယ်ရေးစစ်ကြောင့်အခုလိုဖြစ်ပေါ်လာတဲ့ခရီးရိုက်ခိုက်မှုတွေအကြောင်းအပြည့်စုံကိုတော့ကိုရမ်းမင်းထွန်းကတင်ပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံရဲ့စီးပွားရေးတိုးတက်အကောင့်လာတာကြောင့်ဆိုပြီးမနေ့စက်တင်ဘာလကအမေရိကန်ဗဟိုဘဏ်က2008ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ဘဏ်အတွန်းနှုံးကိုမြင့်တင်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်ဇူလိုင်လကုန်ဆုံးချိန်မှာတော့လက်ရှိအတွန်းနှုံးကို 3.25 ရာခိုင်နှုန်းလျှော့ချမယ်လို့ကြေညာခဲ့ပါတယ်။အတွန်းနှုံးလျှော့ချရတဲ့အကြောင်းရင်းကို American ဘိုဟိုဘန်ဥက္ကဋ္ဌ Jerome Powell ကအခုလိုပြောပါတယ်
။ We decided today to lower the target for the federal funds rate by a quarter of a percentage point to a range of 2% to 2.25%. The outlook for the US economy remains favorable and this
လက်ရှိအတွန်းနှုံးကို 3.25 လျှော့ချဖို့ဆုံးဖြတ်ပြီးအမေရိကန်နိုင်ငံရဲ့ဘဏ်အတွန်းနှုန်းကို2ရာခိုင်နှုန်းနဲ့ 2.25 ရာခိုင်နှုန်းအတွင်းရှိစေပါမယ်။အခုဆုံးဖြတ်ချက်ဟာအလားအလာကောင်းမွန်နေဆဲဖြစ်တဲ့အမေရိကန်စီးပွားရေးကိုအထောက်အကူဖြစ်ဖို့ဖြစ်သလိုကမ္ဘာစီးပွားရေးကျဆင်းနေမှုနဲ့ကုန်သွယ်ရေးမူဝါဒမရေရာမှုတွေကိုတုံ့ပြန်ဖို့အတွက်ဖြစ်ပါတယ်
။အဲဒီနေ့ကဒီအချက်အပြင်အမေရိကန်နိုင်ငံအနေနဲ့ကမ္ဘာစီးပွားရေးကျဆင်းမှုတန်ကိုရိုက်ခတ်ခံစားနေရပြီးကုန်သွယ်ရေးတင်မာမှုဟာလည်းအမေရိကန်စီးပွားရေးပေါ်ထိခိုက်မှုရှိနေကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာဘိုဘန်ဥက္ကဋ္ဌပါဝါကဆက်လက်ပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံကတိုးနှုတ်လျှော့ချကြောင်းကြေညာပြီးဒီပတ်အတွင်းမှာပဲတရုတ်နိုင်ငံသုံးရွာငွေကျဆင်းလာတာနဲ့အတူအမေရိကန်နိုင်ငံကတရုတ်ကိုငွေကြေးကစားတဲ့နိုင်ငံစီးရင်တဲ့တရားဝင်ထည့်သွင်းလိုက်ပါတယ်။ဒီလိုကြေညာလိုက်တာကြောင့်အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ကုန်သွယ်စစ်ပွဲဟာကုန်ပစ္စည်းနယ်ပယ်ကနေငွေကြေးနယ်ပယ်အထိရောက်ရှိသွားနိုင်တယ်ဆိုပြီးစိုးရိမ်ပူပန်မှုတွေထွက်ပေါ်နေစမှာပဲအာရှနိုင်ငံသုံးနိုင်ငံကဗဟိုဘဏ်တွေကလည်းသူတို့နိုင်ငံရဲ့ဘဏ်အတွန်းနှုန်းတွေကိုတိတိတတ်တတ်လျှော့ချလိုက်ကြတဲ့အတွက်ကမ္ဘာစီးပွားရေးလောကအတွင်းတန်အတော်ဖြစ်သွားစေခဲ့ပါတယ်။အိန္ဒိယနိုင်ငံကအခြေခံမှတ်35မှတ်လျှော့ချလိုက်ပြီးအတွန်းနှုန်း600,000,000,000ကျော်ရှိရာက5.4%အထိလျှော့ချခဲ့သလိုနယူးဇီလန်နိုင်ငံကအခြေခံမှတ်90ကိုလျှော့ချခဲ့ပြီးအတွန်းနှုန်းကိုအနည်းဆုံး11%အထိလျှော့ချခဲ့ပါတယ်။ထိုင်းဘိုဘဏ်ကတော့ American Need to 3.25%လျှော့ချခဲ့ပြီးအတွန်းနှုန်းကို1.5%သတ်မှတ်လိုက်ပါတယ်။အိန္ဒိယနိုင်ငံဘိုဘဏ်ဥက္ကဋ္ဌကအတွန်းနှုန်းတိတိတတ်တတ်လျှော့ချရခြင်းအကြောင်းကိုအခုလိုပြောပြပါတယ်။
Accordingly, the MPC was of the view that the standard 25 basis points might prove to be inadequate in view of the evolving global and domestic macroeconomic development.
India ဘဟိုဘဏ်အဖွဲ့ဝင်တွေအနေနဲ့ပုံမှန်စံနှုန်းဖြစ်တဲ့အခြေခံအမှတ်25မှတ်ကိုမလုံလောက်ဘူးလို့ထင်တယ်လို့အခြေခံအမှတ်90ကိုလည်းများလွန်းတယ်လို့ထင်ပါတယ်။ဒါကြောင့်35မှတ်ဆော့ချဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။
ဒီလိုဘိုဘန်တွေရဲ့အတွန်းနှုန်းလျှော့ချမှုဟာဒီအာရှသုံးနိုင်ငံအတွင်းမှာပဲရပ်ဆိုင်းသွားမလားဒါမှမဟုတ်တခြားနိုင်ငံတွေကိုပါကူးစက်သွားနိုင်မလားဆိုတာကတော့မသေချာလာပါဘူး။ဩစတြေးလျနိုင်ငံကလက်ရှိအတွန်းနှုန်းတိုင်းထားရှိဖို့လွန်ခဲ့တဲ့လအတွင်းကဆုံးဖြတ်ခဲ့ပေမဲ့အခုအခါဩစတြေးလျဒေါ်လာတန်ဖိုးကျဆင်းနေတာကိုတွေ့ရပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကုန်သွယ်ရေးတင်မာမှုရောပါမဲ့အလားအလာရှာမတွေ့သေးခင်အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဘိုဟိုဘဏ်အနေနဲ့အတွန်းနှုန်းကိုတိတက်ပိုလျှော့ချဖို့မျက်မျက်ဆက်ဆက်လှုပ်ဆောင်တင်ကြောင်း Twitter ကနေပြင်းပြထန်ထန်ဖိအားပေးပြောကြားနေပါတယ်။2008ခုနှစ်ကမ္ဘာစီးပွားရေးကျဆင်းချိန်အမေရိကန်နိုင်ငံ၊ဂရိနိုင်ငံနဲ့အိုက်စ်လန်နိုင်ငံတို့ရဲ့ဈေးကွက်တွေမှာအောင်းအောင်းမြင်မြင်နဲ့ရင်းနှီးမြှုပ်နှံမှုနဲ့အယောင်အဝယ်တွေလုပ်နိုင်ခဲ့လို့လူသိများလာသူ Hedge Fund Manager တူဖြစ်တဲ့ Kyle Bass ကတော့အမေရိကန်ဘိုဟိုဘဏ်ဟာအတွန်းနှုန်းကို3ရာခိုင်နှုန်းအထိရောက်အောင်တဖြည်းဖြည်းချင်းနဲ့လျှော့ချပြီးဂျပန်ဘိုဟိုဘဏ်ရဲ့နည်းလမ်းကိုကျဉ်းသုံးလာဖို့ရှိကြောင်း Hawking ထုတ်တာကြောင်းပါခင်ဗျာ